ပြည်ရဲ့လာကုန်ပိုင်းနဲ့ဒီလအစပိုင်းတို့မှာဒေါင်ဆန်းစုကြည်ကိုတွေးဆုံစကားပြောဖို့စစ်ကောင်စီဘက်ကထပ်မံကြိုးစားခဲ့တယ်လို့နေပြည်တော်နဲ့နှိဆက်တဲ့အတိုင်းဝိုင်းကဖီဝီကိုအတည်ပြုပါတယ်။အကြောင်းရင်းမသိရသေးပေမဲ့အရင်နှုန်းကပြည်ဝင်နိုင်ငံရေးအခင်းကျင်းတဲ့ငြင်းငြင်းကိစ္စတွေမှာဝင်ရောက်ကူညီဆောင်ရွက်ပေးဖို့နဲ့အကြမ်းဖက်မှုတွေကိုတောင်းဆိုပေးရင်ဒေါင်ဆန်းစုကြည်အနေနဲ့ပါဝင်ပေးဖို့စစ်ကောင်စီဘက်ကဆန္ဒရှိခဲ့တယ်လို့သတင်းတွေထွက်ခဲ့ပေမဲ့VUE အနေနဲ့အတိအကျအတိမပြုနိုင်ခဲ့ပါဘူး။ထိမ့်သိမ်းခံထားရတဲ့ဒေါ ን ဆန်းစုကြည်နဲ့တွေ့ဆုံခဲ့ခြင်းရှိမရှိ VUE အနေနဲ့စစ်ကောင်စီသတင်းနဲ့ပြန်ကြားရေးအဖွဲ့ကိုဆက်သွယ်မေးမြန်းထားပေမဲ့တုံ့ပြန်ဖြေကြားတာလည်းမရှိသေးပါဘူး။ဒေါ ን ဆန်းစုကြည်နဲ့တွေ့ဆုံဖို့စစ်ကောင်စီကကြိုးပမ်းနေဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့ပတ်သက်ပြီးတော့နိုင်ငံရေးလှလာတုံ့တက်သူဦးတန်းစိုးနိုင်ကသူ့အမြင်ကိုအခုလို VUE ကိုပြောပါတယ်
။သူတို့လူချင်းနဲ့နိုင်ငံရေးဒေါ်လာရစ်စံတားလူနဲ့ပတ်သက်တော့ဆက်စုကြည့်ရလက်ကတင်ပတ်ပြီးစဉ်းစားမယ်လို့ထင်ပါတယ်။အကြောင်းလဲဆိုဒီတိုင်းပြည်မှာသူတို့လုတ်ကင်ဆောင်ရွက်နေတာနဲ့ပတ်သက်လို့တော့ဆက်စုကြည့်လက်အဲတုံးကြရတော့ဒီမိတိရှိလို့ကျွန်တော်ပြောလိုက်ပါတယ်။ဒီအဆုံးပုံတော်မှာတတိယချူရတော့ကြားရနေပါအဲ့လိုဒီကရေချင်းဒီမှာဒေါန်ဆန်းစုကြည်ကဒီစစ်ပွဲကိုဆက်တော့ပြည်သူရဲ့ဖက်ဒရယ်ဒီမိုကရေစီတိုက်ပွဲကိုကြက်တန်သွားအောင်တော့ဒီနိုင်ရှင်ရမှုစုံကြာပြည်လုံးမဲ့လို့ချင်တယ်။အဲ့လိုမလို့လို့လဲဒီနေ့ဒီသူ့နဲ့ဒီကားလို့ပြောယူစားပါတယ်
VUE ကစုံစမ်းသိရသလောက်ဒေါ ን ဆန်းစုကြည်ကိုထောင်စားပေးပို့ရမှာစာအုပ်စာပေတွေပေးပို့ခွင့်မရသလိုနိုင်ငံတကာမဂ္ဂဇင်းတွေကိုလည်းပေးပို့ခွင့်မရဘူးလို့ထောင်တဲ့နှိဆက်သူတွေကပြောပါရယ်အစားအသောက်ပေးပို့ရမှာမြန်မာသတင်းစာပါခဲ့ရင်တောင်မှအခွင့်မပြုဖို့ထောင်အာဏာပိုင်တွေကိုစစ်ကောင်စီကအမိန့်ပေးထားကြောင်းနှိဆက်သူတွေကပြောပါရယ်ဒါပေမဲ့အခုနောက်ပိုင်းမှာတော့ဖြေလျှော့မှုတချို့ရှိခဲ့တယ်လို့လည်းဆိုပါရယ်ထောင်ဝင်စာပေးပို့ရမှာလိုအပ်တာမှာခွင့်ရလာတယ်လို့လက်ခံခွင့်ပြုလာတယ်လို့ထောင်နဲ့နှိဆက်သူတွေကပြောပါတယ်။နိုင်ငံရေးလှလာတုံ့တက်သူတူကလည်းဒေါ ን ဆန်းစုကြည်ကိုထုတ်သုံးလာနိုင်ပေမဲ့လက်ရှိအခြေအနေတွေမှာဒေါ ን ဆန်းစုကြည်ဘက်ကဝင်ထိန်နိုင်ဖို့အတော်လေးခက်ခဲမယ်လို့အမြင်ပါတယ်
။တက်တလို့စစ်ကောင်စီရဲ့လိုအပ်ချက်ကစိတ်တိုက်တာစိတ်ရသွားဖို့အဓိကတော့စစ်တပ်ရဲ့ဖိုင်ကတော့နော်အဲ့တော့သူကနိုင်ဒီနေ့ဆွဲထိုင်ပေါ်မှာနော်ဘလောက်တို့တော့ဆက်စီအကူလို့ရမလဲ။အခုတော့ဆက်စီရည်ချက်ကတော့ကြည်ချက်မတူဘူးလို့ရမလဲဆိုတာကိုသူတို့တူးစားနေတာဖြစ်နေတာပေါ့။ဒီအခုဒီတော့တော့ဆက်စီရစစ်တပ်ကိုမတိုက်ပါနဲ့တော့စစ်တောက်စီကိုမတိုက်ပါနဲ့တို့ရကြမေးနော်။အကြမ်းမဖက်လန်းစင်နဲ့ဟိုဆွေးနွေးကြီးနိုင်ညမေးလို့ပြောရင်ချစ်တာချစ်တာကြာနော်။ဟိုချတာချတာတခါဖြစ်ပါမယ်။ဟုတ်လားတော့ဆက်စီကခုနကပို့ဖို့ပေါ်နေတာပေါ့နော်။သူလူကြားထဲမှာလေပြဿနာလေးညှင်းပွားတာလေးဖြစ်နိုင်တာပေါ့။တောင်းရုံပြောလို့ဆိုရင်ဒါမျိုးသုံးလာလို့ရှိရင်တော့အချို့ကအားအမိန်ဒေါ်လာပြီးကြီးလို့ဘာမလားပေါ့။ဒါပေမဲ့လူလူရဲ့နာကျင်မှုသူကလူလူဒေါ်လာရင်းကိုအဲ့လိုပြောလိုက်ရင်လူလူကဒါကိုလက်ခံစရာအကြောင်းမရှိတော့ပဲ
။2020ခုနှစ်ဖေဖော်ဝါရီတရနေ့မှာစစ်တပ်အာဏာသိမ်းတဲ့နေရာဆလို့အသက်89နှစ်ရှိပြီဖြစ်တဲ့ဒေါ်ဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးအမှု19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ခဲ့ပါတယ်။ဒီထဲက6နှစ်ကိုမနှစ်ဩဂုတ်လ1ရက်နေ့ကလူငယ်တက်တာခွင့်နဲ့ရှော့ပေါ်ပြီးခဲ့ပါတယ်။ကျန်နေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြာခံနေရဆဲဖြစ်ပါတယ်ရှင်။